Ukraine နိုင်ငံမှာဖြစ်ပွားနေတဲ့အရေးခင်မှာရုရှားရဲ့ပါဝင်ပတ်သက်နေမှုကြောင့်အရေးယူပိတ်ဆို့မှုတွေပုံမပြုတ်ဖို့အတွက်ခွင့်ပြုတဲ့ဥပဒေကိုအတည်ပြုလက်မှတ်ရေးထုတ်ဖို့သမ္မတဘရက်အိုဘားမားကဆုံးဖြတ်လိုက်ပြီလို့အမေရိကန်သမ္မတအင်ပီရိုကပြောကြားလိုက်ပါတယ်။အောက်လွှတ်တော်ကဆုံးဖြတ်ချက်ချထားတဲ့အဲ့ဒီဥပဒေမူကြမ်းကိုပြီးခဲ့တဲ့သတင်းပတ်အတွင်းကပဲအထက်လွှတ်တော်ကလည်းအတည်ပြုပေးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီဥပဒေကယူကရိန်းအစိုးရကိုလက်နက်နဲ့လက်နက်မဟုတ်တဲ့စစ်ဖက်ဆိုင်ရာအကူအညီဒေါ်လာတန်း350တန်ဖိုးထောက်ပံ့ဖို့သမ္မတကိုအခွင့်အာဏာအနှင်းတာလည်းဖြစ်ပါတယ်။ဒီဖြစ်နိုင်ခြေရှိတဲ့အကူအညီတွေမှာတင်ကားဖြစ်လက်နက်စစ်လက်နက်ခရမ်းမီးကြောက်တွေလူလိုက်ပါခြင်းမရှိတဲ့ထောက်လှမ်းရေး drone လေယာဉ်တွေပါဝင်ပါတယ်။ဒီဥပဒေထဲမှာရုရှားအနေနဲ့ Ukraine, Georgia, Moldova, Syria စတဲ့နိုင်ငံတွေကိုစစ်ဖက်ဆိုင်ရာပစ္စည်းအုံဆောင်တွေရောင်းချရင်ဒါမှမဟုတ်လွှဲပြောင်းတင်ပို့တာမျိုးပြုလုပ်ခဲ့ရင်ရုရှားနိုင်ငံရဲ့စွန့်အင်နဲ့ကာကွယ်ရေးကဏ္ဍတွေကိုပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့တောင်းဆိုထားတာတွေလည်းပါဝင်ပါတယ်။ယူကရိန်းလွတ်မြောက်ရေးအတွက်အကူအညီပေးအဲ့ဥပဒေနဲ့ပတ်သက်ပြီးတော့သမ္မတရဲ့ဆုံးဖြတ်ချက်ကိုအင်ပီရိုပြောခွင့်ရ George Arnest ကအင်ကာနေမှာပြောဆိုလိုက်တာပါဒါပေမဲ့အဲ့ဒီဥပဒေကရေးယူပိတ်ဆို့မှုနဲ့စည်ရေးအကူအညီတွေကိုမဖြစ်မနေလုပ်ရမယ်လို့ဆိုလိုတာမျိုးတော့မဟုတ်ပါဘူးခင်ဗျ